မြောက်အတ္တလန္တိတ်သမုဒ္ဒရာတွေကတိုက်တန်နဲ့သင်္ဘောပြက်ခဲ့တဲ့နေရာကိုလေ့လာရေးခရီးထွက်ရင်းနဲ့ပျက်စီးခဲ့ရတဲ့တိုက်တန်ရင်ငုတ်သင်္ဘောငယ်ရင်ငယ်ဟာအပျက်စီးတွေကိုရှာဖွေနိုင်ဖို့အတွက်အခုလောလောဆယ်ဦးစားပေးနေရပြီးဘာကြောင့်ပျောက်ဆုံးပျက်စီးခဲ့ရသလဲဆိုတာကိုတရားဝင်စုံစမ်းစစ်ဆေးတာမလုပ်ရသေးကြောင်းအမေရိကန်ကမ်းခြေဆောက်တပ်ဖွဲ့ကပြောပါတယ်ဒီတိုက်တန်အသေးစားရင်ငုတ်သင်္ဘောရဲ့လုံခြုံရေးနဲ့ပတ်သက်ပြီးမေကွန်အများအပြားထွက်ပေါ်နေချိန်မှာပဲအခုလိုပြောဆိုလိုက်တာပါဘယ်လိုဘာကြောင့်ပဲအချိန်ကဒီလိုဖြစ်ခဲ့ရတယ်လဲဆိုတဲ့မေးခွန်းတွေကိုသိနိုင်ဖို့ပျက်စီးခဲ့ရမှုအကြောင်းအရင်းကိုစုံစမ်းစစ်ဆေးခွင့်ကဘယ်နိုင်ငံကဘယ်အဖွဲ့အစည်းမှတာဝန်ရှိမလဲဆိုတာသုံးသပ်နေသေးပဲလို့အမေရိကန်နိုင်ငံသားကြီးအမေရိကန်ကမ်းခြေဆောက်တပ်ကိုကိုးကားပြီး AP သတင်းကဆိုပါတယ်22ပြည်အရှိရှိတဲ့အဆင့်မြင့်နည်းပညာသုံးကာဘွန်ဖိုင်ဘာအမျိုးအစားရင်းငုတ်သင်္ဘောငယ်ရဲ့အဓိကအစိပ်ပိုင်း၅ခုကိုတွေ့ရှိခဲ့ရပြီးအဲ့ဒီတည်းမှာတင်းမောအမြီးပိုင်းနဲ့ဖီအားထင်းကိုရဲအပိုင်းနှစ်ခုလည်းပါဝင်ပေမဲ့လူရုပ်အလောင်းတွေတွေ့ရှိရခြင်းရှိမရှိကိုတော့ကမ်းခြေဆောက်တပ်ကသတင်းထုတ်ပြန်ခြင်းမရှိသေးပါဘူး။တိုက်တန်နဲ့တင်းမောကြီးနှင်းမြုပ်ခဲ့တဲ့နေရာအနီးပင်လယ်ရေအောက်မှာတိုက်တန်ဟာဆိုးရွားတဲ့ပေါက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပြီးတင်းမောပေါ်မှာပါတဲ့လူ၅ဦးစလုံးသေဆုံးခဲ့ရကြောင်းအာနာပိုင်တွေကကြာသာပတေးတွေကသတင်းထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။